မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်မေလ15ရက်အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းတိုမီတာ1925ရုပ်ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ
်ကျမသင်္ကေတထိုက်ပါရှင်အစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့ပါလက်စတိုင်း58ဦးသေဆုံးခဲ့ရမှုအပေါ်ကုလလူ့အခွင့်အရေးရုံးကဝေဖန်လိုက်ပါတယ်။ကျုပ်မြန်မာနေဆက်မှာဒီကနေ့တိုက်ပွဲထပ်ဖြစ်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကုညာဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကတော့ရခိုင်မြောက်ပိုင်းပဋိပက္ခရဲ့ဒေသတွင်းအပြည့်အစည်းပမာဏကိုကြည့်မယ်ဆိုရင်ဒေသခံမွတ်စလင်တွေဟာ ethnic cleansing လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရပွဲရှိတယ်လို့အဲ့ဒီဒေသကိုတွားရောက်လေ့လာခဲ့တဲ့တန်တမန်တွေကကုလသမဂ္ဂလုံခြုံရေးကောင်စီမှရှင်းလင်းပြောဆိုခဲ့ကြပါတယ
် I was very struck by the magnitude of what the refugees face and what the governments face and what the UN faces as they try
တရင်ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီအကြောင်းနဲ့တူတိုက်ပွဲတွေဖြစ်ပေါ်နေစေရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကစစ်ရေးအခြေအနေတည်မူဆယ်တိုက်ပွဲနဲ့ပတ်သက်တဲ့တရုတ်ဘက်ကကြေညာချက်ထုတ်ပြန်တဲ့သတင်းတွေကိုနားဆင်ရဖို့ရှိသလို American တန်ယုံကိုဂျေရုဆလင်ကိုပြောင်းခဲ့တာနဲ့ပတ်သက်တဲ့သတင်းလွှာကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင်။
အစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့မနေ့တနင်္လာနေ့ကပါလက်စတိုင်း58ဦးသေဆုံးရတဲ့ကိစ္စကဆိုးဝါးလာတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုလိုက်ပြီးဒီကနေ့အင်ကာနီနဲ့အနာဂတ်မှာဖြစ်လာနိုင်တဲ့ကိစ္စတွေအပေါ်မှာစိုးရိမ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။အစ္စရေးနဲ့2014ခုနှစ်စစ်ပွဲနောက်ပိုင်းဂါဇာဒေသတွင်းနေဆက်ဖြတ်ကျော်အကြမ်းဖက်မှုတွေကြောင့်သေဆုံးရမှုအများဆုံးဖြစ်တယ်။မနေ့တနင်္လာနေ့ကအကြီးကြီးအတွင်းဆန္ဒပြသူ2900ကျော်ဒဏ်ရာရခဲ့တယ်လို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောပါတယ်။လွန်ခဲ့တဲ့သတင်းပတ်ခုနှစ်ခုအတွင်းနေဇက်ကဆန္ဒပြတဲ့ပါလက်စတိုင်းတွေကိုကြီးအစ်စ်တွေနဲ့ပြစ်ခတ်ဖြိုခွင်းတာကြောင့်အစ္စရေးတပ်ဖွဲ့တွေအပေါ်ဝေဖန်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့နေဇက်လုံခြုံရေးအတွက်အခုလိုလုပ်ရတာလို့အစ္စရေးဘက်ကခုခံပြောဆိုပါတယ်။ဒါအပြင်ဟာမတ်စ်တို့ကတိုက်ခိုက်ဖို့အတွက်ဆန္ဒပြသူတွေကိုအကာအကွယ်ယူလုဆောင်နေတယ်လို့လည်းစွပ်စွဲထားပါတယ်။
ကာဇာကန်တို့ဒီသမှာလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ကြား၅နှစ်ကြာအတွင်းပြန်ဖြစ်လာတဲ့တင်းမာမှုတွေကိုဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။အရှိလေပိုင်းငင်းငင်းကြီးလုပ်ငန်းရှင်ဆိုင်ရာကုလသမဂ္ဂအထူးညှိနှိုင်းရေးမှူးနီကိုလိုင်မလာဒီနော့ဖ်ကတော့အချင်းလေးတွေကိုဂျေရုဆလင်ကနေလုံခြုံရေးကောင်စီကိုအစီရင်ခံဖို့ရှိပါတယ်။ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေကိုအစ္စရေးစစ်တပ်ကပြစ်ခတ်တပ်ဖြတ်မှုဟာရက်ဆက်ပြီးဝန်내ဝယ်လို့ရဖြစ်ကြောင်းကူဝေးနိုင်ငံကလူညွေးကောင်စီစီဝေးဝဲမတိုင်ခင်ထုတ်ပြန်တဲ့ထုတ်ပြန်မှုပြင်ဆင်ထားတဲ့ကြေညာချက်မှာရေးသားထားပြီးလွတ်လပ်တဲ့စုံစမ်းမှုလုပ်ဖို့ဖော်ပြထားပါတယ်။ကူဝေးရဲ့ကြေညာချက်ကိုလူညွေးကောင်စီထဲမှာဗီဒီယိုအာဏာသုံးခွင့်ရှိတဲ့အမေရိကန်ကပယ်ချလိုက်တယ်လို့ကုလသမဂ္ဂတန်တမန်တိုင်ဝမ်ကပြောပါတယ်။အစ္စရေးဆိုင်ရာအမေရိကန်တန်ယုံကိုဂျေရုဆလင်မှာတင်းနာနေကဖွင့်မှုဆိုတဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာရှိလေပိုင်းဒေသတွင်တင်းမာမှုကိုတိုးလာစေနိုင်တယ်လို့ထောက်ပြပြီးအမေရိကန်ရဲ့မဟာမိတ်အများအပြားကရောရန်သူနိုင်ငံတွေကပါဝေဖန်မှုတွေပြုနေကြပါတယ
်။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရတ်ပြည်နယ်ရဲ့မြို့တော်ဖာရတ်မှာအပြင်းထန်တိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့အတူတာလီဘန်တွေကိုတိုက်ထုတ်လိုက်ပြီလို့အာဖဂန်တပ်ဖွဲ့ဘက်ကပြောပါတယ်။ဒီကနေ့အင်ကာနီအယုံမတက်ခင်ချင်းတာလီဘန်တို့ကမြောက်ပိုင်းကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးပြည်နယ်ရဲ့ဗဟို3ကီလိုမီတာအတွင်းကိုဝင်ရောက်လာတဲ့နောက်မှာတော့အပြင်းထန်တိုက်ပွဲဖြစ်ခဲ့တယ်လို့အာဖဂန်အမျိုးသားစစ်တပ်တပ်မဟာ2ရဲ့ပြောခွင့်ရကပြောပါတယ်။ပြည်နယ်မြို့တော်ရဲ့မြောက်ပိုင်းနဲ့အနောက်ပိုင်းမှာတိုက်ခိုက်မှုအများဆုံးဖြစ်ခဲ့တယ်လို့လည်းစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဖရန်မြို့ရဲ့မြောက်ပိုင်းမှာတာလီဘန်တွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကတားဆီးနိုင်ခဲ့တယ်လို့လည်းပြည်ထောင်စုနဲ့ကာကွယ်ရေးဝန်ကြီးဌာနတွေကတာဝန်ရှိသူတွေကပြောဆိုကြပါတယ်။မြို့ရဲ့အပြင်ဘက်ကီလိုမီတာအနည်းငယ်အတွင်းမှာတာလီဘန်တွေကိုလုံခြုံရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာလို့လည်းဒီကနေ့နေခင်ပိုင်းပူးရဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ကြပါတယ်။တိုက်ခိုက်မှုအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်2ဦးသေဆုံးပြီး4ဦးထဏ်ရာရတဲ့အကြောင်းတာလီဘန်တို့ဘက်ကတော့10ဦးသေဆုံးပြီး4ဦးထဏ်ရာရတယ်လို့လည်းအစိုးရတာဝန်ရှိသူတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေကြား ဒီသတင်းပါတဲ့ဝါရှင်တန်မှာဒုတိယအကြော့ကိုနိုအေးဆွေးနွေးပွဲမတိုင်ခင်မှာပဲနှစ်ဖက်စလုံးတို့ကသဘောတူညီချက်တစ်ခုရရေးဒါမှမဟုတ်လဲအနည်းဆုံးနှစ်ဦးနှစ်ဖက်ကြားပြည်လဲရေးအတွက်စူးစမ်းလိုတဲ့ဆန္ဒရှိကြောင်းဖော်ပြနေကြပါတယ်။ဒါပေမဲ့နှစ်ဖက်ကြားအပြည့်အစုံဖြည့်ရှင်းနိုင်မလားဆိုတာကတော့စောင့်ကြည့်ရအောင်မယ်လို့သုံးသပ်သူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကဝါရှင်တန်ဒီစီမှာမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာနကကမကထလို့ကျင်းပတဲ့ဆွေးနွေးပွဲမှာတော့တရုတ်သမ္မတတရုတ်တန်အမတ်ကြီးချင်းကာယ်ကတရုတ်အနေနဲ့ကုန်သွယ်ရေးကွာဟချက်ကိစ္စကဆားလို့ညာနာပစ္စည်းမူပိုင်ခွင့်ကာကွယ်ရေးကိစ္စတွေအထိဆောင်ရွက်လိုကြောင်းအရေးအမွေပြောကြားခဲ့ပါတယ်တရုတ်ဘက်ကကုန်သွယ်ရေးမှာအလွန်ကြွအသာစီးရနေပြီးအမေရိကန်ဘက်ကကုန်သွယ်ရေးမှာဆူဆူဝါဝါလုံငွေပြနေကြောင်းဒီလိုဆက်ဖြစ်မယ်လို့မယူဆကြောင်းကုန်သွယ်ရေးမညီမျှမှုကနှစ်နိုင်ငံကြားအကျိုးမြတ်တဲ့ပြဿနာတွေသာဖြစ်စေတယ်လို့တရုတ်တန်အမတ်ကြီးကပြောဆိုခဲ့ပါတယ်
အမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 16669 5.19kHz 15565နဲ့5.25kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာဝိုင်းအစီအစဉ်ရဲ့အင်ကာနိညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တရုတ်နဲ့နေဆက်အနီးမြန်မာဘက်ချမ်းရှမ်းပြည်မြောက်ပိုင်းမွန်ဂိုဒေသမှာဒီကနေ့အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေရဲ့မြောက်ပိုင်းမှာမိအဖွဲ့ကြားတိုက်ပွဲတွေထပ်ဖြစ်ပါတယ်။မွန်ဂိုဒေသတိုက်ပွဲကတော့လူနေဒေသတွေနဲ့ဝေးတာကြောင့်အရသာထိခိုက်မှုမရှိနိုင်ဘူးလို့လည်းမွန်ဂိုဒေသကတူက VOA မြန်မာပိုင်းကိုပြောဆိုပါတယ်။ပြီးခဲ့တဲ့စနေနေ့ကတရုတ်နဲ့နေဆက်မြန်မာဘက်ချမ်းမူဆယ်မြို့မှာတိုက်ပွဲတွေပြင်းထန်လာခဲ့ပြီးတဲ့နောက်မှာတော့ထိန်းသိမ်းရှိကြဖို့တရုတ်နဲ့အမေရိကန်တို့ကတိုက်တွန်းထားပါတယ်။အခုနောက်ဆုံးဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအတွင်းသေဆုံးသူက32ဦးထိရှိခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကတောင်ပလောင်လက်နက်ကိုင်တပ် TNL ကမူဆယ်မြို့ကိုဝင်ပြီးတိုက်ခဲ့တာပါ။မနေ့စနေနေ့ပြီးခဲ့တဲ့စနေနေ့ကတော့မူဆယ်နဲ့နတ်ဖက်ကကြားမှာလဲအစိုးရတပ်ဖွဲ့တွေနဲ့တောင်ပလောင်လက်နက်ကိုင်တပ် TNL တို့ကြားတိုက်ပွဲဖြစ်ခဲ့ပါတယ်။တရုတ်မြန်မာနယ်စပ်တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ကလက်နက်ကြီးတွေကျခဲ့ပြီးတရုတ်နိုင်ငံသား2ဦးသေဆုံးခဲ့ရကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကမနေ့တနင်္လာနေ့တုန်းကပြောဆိုထားပါတယ်ရှင်
။မြောက်အမေရိကတိုက်ဆိုင်ရာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှု NAFTA ကိုပြန်လည်ဆွေးနွေးတဲ့အခါသဘောတူညီမှုတစ်ခုအမြန်ဆုံးရကျင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကနေဒါဝန်ကြီးချုပ် Justin Trudeau နဲ့တယ်လီဖုန်းပြောကြားစဉ်မှာတိုက်တွန်းလိုက်ပါတယ်။သဘောတူညီမှုအမြန်ဆုံးရဖို့အရေးကြီးတယ်ဆိုတာသမ္မတထရမ့်ကအလေးထားတယ်လို့အင်ဘီရိုကပြောကြားပြီးညီနိုင်မှုဖြစ်နိုင်ခြေတွေကိုခေါင်းဆောင်နှုတ်ဦးကြားဆွေးနွေးကြတယ်လို့ကနေဒါဝန်ကြီးချုပ်ယုံကတင်းနာနေမှာသတင်းထုတ်ပြန်ပါတယ်။ကုန်သွယ်ရေးဆိုင်ရာသဘောတူညီမှုတွေအမြန်ရမှသာမေလ18ရက်မတိုင်ခင်လွှတ်တော်တွင်အတည်ပြုနိုင်လိမ့်မယ်လို့လွှတ်တော်ဥက္ကဋ္ဌပေါ်ရန်ရန်ရဲ့သတိပေးစကားထွက်ပေါ်လာပြီးနောက် NAFTA သဘောတူညီမှုအမြန်ဆုံးရဖို့ PR တွေတိုးလာခဲ့ပါတယ်။
အီရန်နိုင်ငံရဲ့ပါလီမန်ရွေးကောက်ပွဲမှာညွန်ပေါင်းအဖွဲ့အကြီးအကဲဖြစ်တဲ့ရှီယာဘာသာရေးခေါင်းဆောင်မာထာဒါအယ်ဆာဒါကရှေ့ကဦးဆောင်နေပါတယ်။သူကအမေရိကန်ပြောင်စုကိုပြင်းပြင်းထန်ထန်ဆန့်ကျင်သူလည်းဖြစ်ပါတယ်။မဲရလက်တွေကိုအပိသက်ရေးထွက်လို့ပြီးခါနေမှာပဲအယ်ဆာဒါရဲ့ Marching Toward Reform ညွန်ပေါင်းအဖွဲ့ကဒေသ6ခုမှာမဲရလက်အများစုနဲ့ရှေ့ကဦးဆောင်နေပြီးသူ့နောက်ဒုတိယနေရာမှာတော့ပြည်သူ့စစ်ကောင်ဆောင်ဟာဒီအယ်အမီရီရဲ့အဖွဲ့ကလိုက်နေပါတယ်။အမေရိကန်ရဲ့ထောက်ခံမှုရထားတဲ့လက်ရှိဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကတော့တတိယနေရာမှာရှိနေသလိုစနေနေ့မှာကြီးညာမဲ့အပိတ္တမေယာလက်တွေကိုလေးစားဖို့ပြည်သူတွေကိုလည်းဝန်ကြီးချုပ်အဘဒီကပန်ကြားထားပါတယ
်။အမေရိကန်နဲ့ဒီဟန်ဂေရီနိုင်ငံသားဂရေကျွယ်တထေးကြီးဂျော့ဆိုရက်စ်ဖောင်ဒေးရှင်းကဟန်ဂေရီနိုင်ငံဘူဒါပက်စ်ကယုံကိုပိတ်ပြီးဂျာမနီနိုင်ငံဘာလင်မြို့ကိုရွှေ့ပြောင်းမယ်လို့ပြောဆိုလိုက်ပါတယ်။ဟန်ဂေရီနိုင်ငံတွင်နိုင်ငံရေးနဲ့ဥပဒေကြောင့်အရဖိနှိပ်မှုတွေများလာတယ်ဆိုပြီးဒါဟုတုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်တာလို့ပြောဆိုတာပါ။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပေါ်တားမြစ်ကန့်သတ်မှုတွေကဟန်ဂေရီရဲ့လွှတ်တော်အသစ်ကနေဦးစားပေးလှုပ်ဆောင်မယ်ဥပဒေပြုမှုထဲမှာပါလာမယ်လို့ခန့်မှန်းချက်ကိုအလေးထားပေါ်ပြလာတဲ့ကြေညာချက်ကို Open Society Foundation ကထုတ်ပြန်ခဲ့တာပါ။ရွှေပြောင်းဝင်ရောက်လာသူတွေရဲ့လုပ်ငန်းစီနေနဲ့ပတ်သက်လို့အစိုးရမှုတဲ့အဖွဲ့အစည်းတွေကိုတားမြစ်မှုနဲ့အခွင့်အစည်းချက်မှုတွေပါဝင်မဲ့ Stop Soros ဆိုတဲ့ဥပဒေကြမ်းကိုဝန်ကြီးချုပ် Victor Orban အစိုးရကထောက်ခံခဲ့ပါလေ
။ အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်အနီးကမေရီလန်းပြည်နယ်စစ်ဆေးရုံတစ်ခုမှာမနေ့တနင်္လာနေ့တုန်းကအမေရိကန်သမ္မတကတော်မလာနီယာထရန့်ဆေးရုံတက်ခဲ့ရပြီးတော့သူ့ရဲ့ကြောက်ကပ်ခွဲစိတ်မှုကလည်းစိုးရိမ်စရာမရှိတဲ့ဒီကြောက်ကပ်ခွဲစိတ်ကူတာမှုကိုခံယူခဲ့ပါတယ်။အသက်48နှစ်အရွယ်သမ္မတကတော်မလာနီယာရဲ့ကြောက်ကပ်ခွဲစိတ်မှုကအောင်မြင်တယ်လို့လည်းသမ္မတကတော်ရဲ့ပြောခွင့်ရကပြောဆိုထားပါတယ်ရှင်။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြခဲ့ရပါအခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းပဋိပက္ခရဲ့ဒေသတွင်အပြည့်အစုံပမာဏကိုကြည့်မယ်ဆိုရင်ဒေသခံမွတ်စလင်တွေဟာ ethnic cleansing လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရပွဲရှိတယ်လို့အဲ့ဒီဒေသကိုတွားရောက်လေ့လာခဲ့တဲ့တန်တမန်တွေကကုလသမဂ္ဂလုံခြုံရေးကောင်စီမှရှင်းလင်းပြောဆိုခဲ့ကြပါတယ်ဒုက္ခသည်တွေအနေနဲ့နေရက်ကိုဘေးကင်းကင်းဂုံတိတ်ခါရှိရှိပြန်နိုင်မယ့်အခြေအနေလည်းမရှိသေးဘူးလို့တန်တမန်တချို့ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှမနေ့ကပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတာပါအပြည့်စုံကိုတော့ကိုသားညွန့်ဦးကပြောပြပါမယ်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံတည်းကပြည်ပခဖြစ်ရာဒေသနောက်ပြီးတော့မြန်မာအစိုးရရဲ့ဒုက္ခသည်လက်ခံရေးပြင်ဆင်ဆောင်ရွက်မှုတွေကိုတွားရောက်လေ့လာခဲ့ပြီးတော့မနေ့တနင်္လာနေ့မှာတော့လုံခြုံရေးကောင်စီမှဒီခီးစင်နဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းသုံးသပ်မှုတွေလုပ်ခဲ့ကြတာပါခီးစင်မှာပါသွားတဲ့ကုလသမဂ္ဂဆိုင်ရာကူးရေးနိုင်ငံတန်မတ်ကြီးမန်ဆူရ်အယ်အိုဒဗီကတော့ဒီဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒနဲ့သူတို့နေရက်ကိုဘေးကင်းကင်းဂုံတိတ်ခရှိရှိပြန်နိုင်မယ့်အခြေအနေကောင်းမရှိသေးဘူးဆိုပြီးပြောဆိုပါတယ်ဒါပေမဲ့သူတို့ကိုယ်တိုင်မြင်ခဲ့ရတဲ့အနေအထားတွေအရပြိပခအတွင်းမှာမွတ်စလင်ဒေသခံတွေအနေနဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရနိုင်ခြေရှိတယ်လို့ဂျုံယွန်းကောင်စီစီးပွေးမှာပြောဆိုသွားပါတယ
် إن مشاهدتنا لحجم الدمار الذي لحق بالقرى التي كان يقطنها أقلية الروهينجا في شمال
ولا ခိုင်မြောင်ပိုင်းကရိုဟင်ဂျာလူနည်းစုခြေရွာတွေကအပြည့်အစုံပမာဏကိုမြင်လိုက်ရခြင်းအဖြစ်ဒီလူနည်းစုတွေပေါ်ပြင့်မှတ်ထားပြီးအစီအစဉ်တကြအကြမ်းဖက်တဲ့လုပ်ရမျိုးတွေဖြစ်ခဲ့တယ်ဆိုတာပြနေပါတယ်ဒီလူတွေဟာအစ္စလမ်ဘာသာကိုးကွယ်ကြတဲ့လူမျိုးတွေဖြစ်တာကလွဲလို့ဘာယာဇဝင်းမှုမှကျူးလွန်နေတဲ့သူတွေမဟုတ်ပါဘူး။ကျေးရွာတွေကိုကျွန်တော်တို့ဖြတ်သွားတော့ရွာတွေမှာမီးလောင်နေတဲ့အဖျက်ဆီးခံထားရတဲ့အိမ်တွေကိုတွေ့ပါတယ်။ဒါတွေကိုကြည့်မယ်ဆိုရင်သူတို့ဟာနိုင်ငံသားတစ်ယောက်ရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးသူတို့ကြုံတွေ့ခဲ့ရတာတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတိုင်းအတာအထိဖြစ်နိုင်ပါတယ်။
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာနှိမ့်ကွပ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကပြင်းပြင်းထန်ထန်အရေးယူဖို့အရေးမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့သဘောတွေ့ဝိုက်ပြီးတော့ဝေဖန်ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်သမ္မတကြီးမာဂျောဇူးကတော့ပြဿနာကိုပိုးပြီးတော့မရှုပ်ထွေးလာစေဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားဖြေရှင်းမှုကိုအားပေးသင့်တယ်လို့လူမျိုးရေးကောင်စီမှပြောပါတယ်။ခီးစင်မှာပါသွားတဲ့အထက်ရခိုင်ပြည်ခနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်ပြောလို့ရှိသူတူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီး Grand Peers ပါဒီလောက်ကြီးမားတဲ့တည်ထနာကိုကင်တွယ်ဖို့ဆိုတာကုလသမဂ္ဂတစ်ခုတည်းကပဲကျွမ်းကျင်ပိုင်နိုင်မှုရှိတာမဟုတ်လို့ရခိုင်ဒေသကိုကုလသမဂ္ဂကိုအတားအဆီးမရှိဝင်ငွေပေးဖို့လိုတယ်လို့သူကလုံခြုံကောင်စီမှာပြောပါတယ
် I was very struck by the magnitude of what the refugees face
ဒုက္ခသည်တွေရေဆိုင်ကြုံတွေ့နေရတာတွေအစိုးရတဲ့ကုလသမဂ္ဂကြုံတွေ့နေရတာတွေအတွက်ကျမအင်မတန်ကြုံလုပ်ခဲ့ရပါတယ်ကြီးမားကျယ်ပြန့်တဲ့အပြည့်အစုံတိုက်တာတွေတွေ့ခဲ့ရပြီးဒါဟာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အကြောင်းရင်းတစ်ခုဆိုတာထင်ရှားပါတယ်ဒီလူတွေတရက်ပြောင်းနိုင်ဖို့လဲစူးစမ်းနေပါတယ်ဒုတိယလုံရမှာကတော့ဒီပြဿနာတွေကိုတုံ့ပြန်ရေးယူရေးအစိုးရအာဏာပိုင်တွေအနေနဲ့တိုးပြစ်လှုပ်ဆောင်ဖို့နဲ့ဒုက္ခသည်တွေကိုကူညီဖို့ကုလသမဂ္ဂကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပေးရပါဒီလိုပမာဏနဲ့ကြုံတွေ့ရတာကိုဘယ်လိုကန့်တွယ်ရမလဲဆိုတာကုလသမဂ္ဂကပဲကြွေးကြေပိုင်တိုင်မှုရှိတာပ
ါကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးဦးဟောက်တူဆွမ်းကတော့မြန်မာအစိုးရအနေနဲ့လူခွင့်ချိုးဖောက်မှုတွေကိုခွင့်ပြုမှာမဟုတ်ဘဲနဲ့ဆွဆွဲချက်တွေကိုလည်းဥပဒေအတိုင်းစုံစမ်းမှာဖြစ်တယ်လို့လူညွန်းကောင်စီမှပြောပါတယ်အရေးအကြီးဆုံးကတော့ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်ဖို့ဖြစ်တယ်လို့သူကဆိုပါတယ
် In resolving current issues relating to the Rakhine state we all agree that the most
ခိုင်ပြည်နယ်ကလက်ရှိပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအရေးတကြီးလို့ရမှာကနှစ်နိုင်ငံသဘောတူညီချက်နဲ့အညီဒုက္ခသည်တွေပြန်လည်လက်ခံရေးစဖို့ဆိုတာအားလုံးသဘောတူထားပါတယ်သူတို့ဘက်ကတော့ဒီလူတွေကိုလက်ခံဖို့အတွက်အဆင့်သစ်ရှိတာကြောင့်ဖြစ်နိုင်သမျှမြင်မြန်ဒီလုပ်ငန်းတွေကိုစတင်လုပ်ရဲဆိုတာကိုအကြိမ်ကြီးပြောထားပါတယ်ဆိုပြီးမြန်မာတာဝန်ကြီးကပြောဆိုသွားတာပါအမေရိကန်တာဝန်ကြီးနီကီဟေလီကတော့ခီးစင်မှာပါမသွားပါဘူးဒါမှမဟုတ်ဒီအချက်တွေကိုဖြေရှင်းဖို့အတွက်လူညွန်းကောင်စီအနေနဲ့နီးလန်းရှိတယ်လို့သူကပြောပါတယ်ဘလို့နီးလန်းဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူးလ လူသားချင်းစာနာမှုကူညီရေးဆိုင်ရာအကြံတဲကိုရောလူခွင့်ရေးကတ္တနာကူပါဖြစ်ရှင်းဖို့အတွက်လူမျိုးကောင်စီကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရက်ကိုအလင်းမြန်ချမှတ်ရလိမ့်မယ်လို့လည်းအမေရိကန်တာဝန်ကြီးကဒီမနေ့ကလူမျိုးကောင်စီစည်းဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါ။အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းကိုတင်ဆက်ပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုဒေသမှာဒီကနေ့မနက်ခင်းပိုင်းကအစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ပြီးဒီတိုက်ပွဲဟာကားလမ်းပေါ်မှာနဲ့လူနေကျေးရွာတွေအနီးမှာဖြစ်ပွားတာမဟုတ်တာကြောင့်ဒေသခံတွေအထူးခိုက်မရှိပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်ကအခြေအနေတွေကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးဦးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီနေ့ဖြစ်ပေါ်တဲ့တိုက်ပွဲဟာစနေနေ့ကမူဆယ်မြို့မှာဖြစ်ပေါ်တဲ့တိုက်ပွဲပြီးတဲ့နောက်တရုတ်မြန်မာနယ်စပ်ဒေသမှာဒုတိယအကြိမ်ထပ်မံဖြစ်ပေါ်တာပါဒီတိုက်ပွဲဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်မဟာ6အခြေစိုက်ရာမူဆယ်မြို့အရှိတ်မွန်ဂိုဒေသမှာဖြစ်ပွားပြီးတိုက်ပွဲအခြေအနေကို KIA တပ်မဟာ6ရဲ့တပ်မဟာမှုဗိုလ်မှူးကြီးဇော်ကွန်ကအခုလိုပြောပါတယ်
မွန်ဂိုတပ်မဟာဒီနေ့ခုနက55မိနစ်လောက်မှာဖြစ်တဲ့คนนายก็เลยเซนายแล้วที่บอกเอ๋อที่ผู้ว่าก็พ่วยเนี่ยเจอที่ผู้ว่าก็พ่วยเนี่ยบอกตามมาติดๆคิดอ่ะครับเจอชื่อเนี่ยมาว่าประมาณสุดที่พอดูเต็มแล้วคิดได้ก็ว่าอะพ่อว่าเมนดิเรกเองเนี่ยก็ไม่ใช่อะไรหรอก
ဒီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်ပြီးပန်ဆိုင်ရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့မကြားသိရသေးကြောင်းသာတာဝန်ကျရဲတပ်ဖွဲ့ဝင်တဦးကဖြေဆိုပါတယ်မွန်ဂိုဒေသခံတဦးကတော့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်အရသားတွေထိခိုက်တာမရှိကြောင်း VOA ကိုအခုလိုပြောပါတယ်
။ဘောမွန်ဂိုနဲ့ပန်ဆိုင်ကြမှာပန်ဆိုင်နဲ့ထောက်မိုက်ကျော်လောက်ဝေးတဲ့နေရာမှာဘောရဲမွန်ဂိုလမ်းမနဲ့လမ်းမပေါ်မှာပုံပြအထင်းမှာဆိုတော့လမ်းသွားလာတော့ဘာမှစက်မှန်ရှိတော့သွားနေကြတယ်ကောင်းနေတယ်။ဒီမှာနဲ့နည်းနည်းလမ်းလေဆိုတော့ရွာလူရသားတွေတော့တခြားဘာမှတော့ကြည့်ခဲ့တာတော့မရှိဘူး။ဟိုကိုကြည့်ကြည့်ဆောင်တာတွေတော့မရှိသေးဘူး။နော်
။ပြီးခဲ့တဲ့စနေနေ့ကတော့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့ကမူဆယ်မြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ကြောင်းအစိုးရကသတင်းထုတ်ပြန်ထားတယ်လို့တင်းင်းလာနေကလည်းမူဆယ်နဲ့နတ်ဖက်ကအကြားမှာအစိုးရကြံ့မော်နဲ့ TNLA လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတဲ့။ဒီကနေ့မှာတော့မူဆယ်ဘက်မှာတိုက်ပွဲထပ်မံဖြစ်ပွားတာမကြားသိရသေးကြောင်း TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောပါတယ်
။အော်ဒီနေ့တိုက်ပွဲတွေရင်းတက်လာတော့ဖြစ်မှာရှိတယ်။မနေ့ကတော့မနေ့ဆယ်နာကနေဆယ်နာလီးစင်ကဘောနော်မူဆယ်မြို့နယ်နမ်ဦးရောင်းနဲ့ကောက်ခါရောင်းကြမှာဖြစ်တယ်။အာတိုက်ပွဲကတော့ဒီလိုပဲတော့ထိခိုက်မှုမရှိဘူးလေ။အာတပ်ကတော့ထိခိုက်မှုရှိတယ်လို့တော့ကြားရတယ်ဒါမှအတိအဆရတော့မသိရဘူးဘယ်လောက်ဘယ်လောက်
လောလောဆယ်မူဆယ်မှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတရုတ်နိုင်ငံကပြစ်ခတ်တိုက်ခိုက်တာတွေရပ်ဆဲဖို့နဲ့စီးရေးပြပခကြီးမားလာတာတွေကိုရှောင်ရှားဖို့တိုက်တွန်းထားတယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကလည်းရပ်သားတွေထိခိုက်မှုမရှိအောင်ထိမ့်သိမ်းဆောင်ရွက်ကြဖို့ဒုက္ခရောက်ရသူတွေကိုလူသားချင်းစာနာတဲ့အကူအညီတွေကိုခွင့်ပြုပေးဖို့နဲ့ပြဿနာတွေကိုငြိမ်းချမ်းစွာဖြေရှင်းဖို့တိုက်တွန်းထားပါတယ်ကချင်ပြည်နယ်အတွင်းမှာလည်းဒီအပိုင်းတွေအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေပြီးကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာအနီးကိုလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်း KIO ဗဟိုကော်မတီဝင်တဦးကပြောပါတယ်
။သူစစ်ကကျွန်တော်တို့ဒေတာတစ်ခုလုံးကသူစစ်ရှင်နေပါတယ်။ဒီရှင်တို့လိုင်ဇာတပ်အင်ဂျင်မှာတော့လင်းနေရှိပြီးလက်နက်ကြီးနဲ့လမ်းထူတာဒါလို့ရှိတယ်။ကျင်းနဲ့လေ့ချရတော့မရှိဘူး
။တနင်္လာနေ့ကလည်းဖာကန်ဒေတာအခြေဆိုင် KIA တပ်ရင်း6ကိုလေကြောင်းကတိုက်ခိုက်တယ်လို့ဒေတာကန်တချို့ကပြောဆိုပေမဲ့တခြားအတည်ပြုချက်တော့မရပါဘူး။ကချင်ပြည်နယ်အတွင်းမှာ AB လအတွင်းကဖြစ်ပွားတဲ့တိုက်ပွဲကြောင့်တနိုင်ဖာကန်နဲ့အင်ဂျိုင်းဟန်မြို့နယ်ကဒေတာကန်ပြည်သူ 9,000 လောက်ဟာနေရက်ဆုံးခွာထွက်ပြေးနေကြရပါတယ်။
ကိုမိုးဦးစောသတင်းပေးပို့ခဲ့တာပါတဆက်ထဲမှာပဲမူဆယ်တိုက်ပွဲနဲ့ပတ်သက်တဲ့တရုတ်ဘက်ကကြေညာချက်ထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မှာဖြစ်ခဲ့တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအရက်သားတွေတိုက်ဆုံခဲ့ရတဲ့အပေါ်ဝန်내ချောင်းတရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံမှုကိုကာကွယ်စောင့်ရှောက်ဖို့အပါအဝင်တရုတ်နယ်စပ်ဘက်ကိုလက်နက်ကြီးကြီးကြတဲ့အပေါ်သတိပေးတဲ့အနေနဲ့တရုတ်နိုင်ငံဘက်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အဓိကနယ်စပ်ဒေသလုံခြုံရေးအတွက်တက်ဆိုင်သူဘက်အားလုံးကိုစစ်ရေးပဋိပက္ခရှောင်ရှားဖို့သတိပေးတိုက်တွန်းလိုက်တာဖြစ်တယ်လို့တရုတ်မြန်မာအရေးအကဲခတ်ကသုံးသပ်လိုက်ပါတယ်။တရုတ်ရဲ့ကြေညာချက်နဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာအရေးအကဲခတ်ဒေါက်တာလှကျော်စောကိုမတ်စုမွန်ကဆက်သွယ်မေးမြန်း တဲ့အခါသူကအခုလိုစပြောပါတယ
်။ညီညာရေးရဖို့အတွက်အထူးတန်တမာတောင်းလှုပ်ပြီးထားတဲ့ဂျားရဲအဲ့လိုချိန်ကြီးမှာထပြီးတော့ဖြစ်တာဆိုတော့နောက်ပမာတိနေသဆိုတော့သူတို့တရုတ်ပြည်ထဲလည်းတချို့ကြီးနေပါလေကြတယ်လေ။နောက်သူတို့တရုတ်နိုင်ငံသား၂ယောက်ဆိုလား၃ယောက်ဆိုလားပြည်ထဲထဲမှာပါတယ်။အဲ့တော့အဲ့ဒီဟာတွေအားလုံးချုံငုံပြီးတော့ညီညာရေးအတွက်ပဲအဓိကထားဖို့ပဲအားလုံးကအပြစ်ခံရခြင်းကိုကြီးညာဖို့အဲတတ်နိုင်သမျှထိမ့်ထိမ့်သိမ့်သိမ့်နဲ့ညီညာရေးအတွက်ပဲအလုပ်လုပ်ကြဖို့တချို့ကဒီညီညာရေးရမှာဆိုလို့တမင်တက်တဲ့အဖြစ်လုပ်ငန်းတွေလုပ်တတ်တယ်အဲ့လိုကြောက်ထဲမဝင်ကြဘူးပေါ့ဗျာအဲ့လိုခံပြီးပြောတာပါသူတို့တော်တော်လေးလဲဟိုနည်းနည်းလန့်သွားပုံရပါတယ်တရုတ်ကဘာဖြစ်လို့လဲဆိုတော့ဒီမီလာမှာနောက်ဆုံးပတ်မှာလုံးဝတတိယကျန်လုံးမီလာကမှာတော်တော်များများဆုံးလို့မီပါဖို့တော်တော်ကြိုးစားနေတဲ့ကာလဖြစ်တာဟုတ်အဲ့လိုကာလကြီးမှာဒီလိုထဖြစ်တော့သူတို့လည်းနည်းနည်းတော့ချိန်ကြည့်သွားတယ်နဲ့ကြည့်ပါလားတကယ်မလို့ပါ
ဟုတ်ကဲ့သူကဒီမူဆယ်မှာဖြစ်တဲ့အချိန်မှာနေဆက်ဘက်ကိုလည်းကြည်ကြီးတွေကြတဲ့ကိစ္စနဲ့ပတ်သက်ပြီးသူကညင်ညာချက်ထဲမှာလည်းထည့်သွင်းပြီးပြောသွားတယ်ဆိုတဲ့ခါကျတော့နေဆက်လုံခြုံရေးနဲ့ပတ်သက်ပြီးမြန်မာဆိုရဘက်ကိုရောတတိပေးတာမျိုးဒီညင်ညာချက်ထဲမှာထည့်ထားတယ်ဆိုတော့ဘလို့အကျိုးသက်ရောက်မှုရှိနိုင်မယ်လို့ထင်ပါလဲဆရာမဟ
ိုအခုကိုကကိစ္စတွေကတော်တော်ပြတ်ပြတ်သားသားပြောထားပြီးသားအခုဟာလည်းထပ်တော့ပြောတယ်သူတို့နိုင်ငံသားကြီးရုံးကသူတို့နေ့တိုင်းလုပ်တဲ့သတင်းစာကွန်ဖရင့်ကြီးရတယ်အဲ့မှာနိုင်ငံသားကြီးဌာနပြောရေးဆိုခွင့်ရှိသူကပမာပြည်တက်ကိုလည်းအစိုးရဘက်ကလည်းတတိပေးထားတယ်လို့ပြောသွားပါတယ
်ဟုတ်ကဲ့အဲ့ထဲမှာခုနဆက်မရှင်းပြသလိုပဲပေါ့နော်ဒီသက်ဆိုင်တဲ့သူတွေအနေနဲ့စည်ရေးပြိပခကြီးကျယ်လာတာကိုရှောင်ရှားဖို့ဆိုပြီးပြောလိုက်တယ်ဆိုတော့ဒီနေဆက်မှာအခြေဆိုင်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုရောသူတို့တတိပေးလိုက်တဲ့ပုံစံမျိုးဖြစ်နိုင်လားဆက်မ
ဟုတ်ကဲ့သူကဟိုဘယ်နှစ်ဖက်တောင်မကပါဘူးပါဝင်ပတ်သက်သူအားလုံးလို့ပြောတယ်နော်အဲ့ဒီပြိပခမှာပါဝင်ပတ်သက်သူအားလုံးဟာအပြစ်ခံရစည်ရေးကိုပြင်ညာသိမ့်ပြီးလို့တောင်ပြောသွားတာဖြစ်တယ်သူရဲ့ကြီးညာချက်ထဲမှာသမရောကိုရောအဲဒီမျိုးစုကိုရောအကုန်လုံးကိုချုပ်ပြောလိုက်တာပါဝင်ပတ်သက်သူများအားလုံးအပြစ်ခံရစေရေးကိုပြောအပြစ်ခံရစေရေးကိုကြီးညာဖို့ကောင်းပါတယ်ဆိုပြီးတော့တောင်းပြောသွားတာဖြစ်တယ
်ဟုတ်ကဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိစ္စပါနော်အထူးသဖြင့်ဒီမြောက်ပိုင်းမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ကြားမှာဖြစ်နေတဲ့ဒီစစ်ရေးတင်းမာမှုတွေမှာတရုတ်ကအများကြီးဂျားဝင်ပြီးတော့မှသူကလည်းအရေးကြီးတဲ့အခန်းကဏ္ဍကနေဖြစ်နေတော့အခုဖြစ်နေတဲ့စစ်ရေးတင်းမာမှုတွေကိုတရုတ်ဘက်ကဘလောက်တိုင်းတာထီမှာဝင်ပြီးတော့မှကုညီဖြည့်ရှင်းပေးနိုင်မယ်လို့ဆရာမသုံးသပ်မိပါလေရှင
်သူတို့ကတော့တော်တော်ထဲထဲဝင်ဝင်ဝင်ပါနေတာပဲဗျဒါပေမဲ့ခက်တာကဒါအဓိကဗမာတပ်မတော်ကအဓိကကြတယ်ဗျဗမာတပ်မတော်အနေနဲ့သူ့အနေနဲ့ကအဲဒီငြိမ်းချမ်းရေးဆွေးနွေးပွဲကိုတကယ်စိတ်ကောင်းစိတ်နာကောင်းနဲ့စိတ်ရင်းစိတ်ညာရင်းနဲ့လုပ်ဖို့လိုတယ်သူကိုယ်တိုင်ကဘာလို့ခင်ဗျားစစ်စားကြည့်အခုဖြစ်နေတဲ့ပြည်ပခန့်မှာအင်အားအကြီးဆုံးကဒီဗမာတပ်မတော်ကအင်အားအကြီးဆုံးပဲအဓိကဒီကိစ္စတွေမှာအခေယာတာဝန်ယူရမှာဒီပမတ်တမလို့ပဲဖြစ်တယ်အဲ့တော့တရုတ်ဘက်ကလည်း तू ကဗပောင်းဆောင်ကို तू ကဝင်လို့ရတာလေဟိုပမတ်တမလို့ဘာလို့ညာလို့လို့ပြောလို့မရဘူးလေအဲ့တော့သူ့အနေနဲ့ညီညာတွေပဲရှာပေးနေရတာပေါ့ဥမာအပြင်ဆွေးနွေးပွဲကိုသူ့နိုင်ငံမှာလာလို့ဖို့ဟိုဘက်အဖွဲ့နဲ့ဒီဘက်အဖွဲ့နဲ့ထိန်းချုပ်ပေးတာဒီဘက်အဖွဲ့နဲ့တွေ့ဖို့လုပ်ကင်ပေးတာဒါတော့ပဲရမယ်လေအဓိကကျမတို့ပမတ်ပြည်ရဲ့အဓိကပြဿနာဒီပမတ်တမလို့ကတကယ်ညီညာရေးကိုလိုချင်လာမှဖြစ်ညှို့မဆိုရင်တော့မဖြစ်ဘူး
မဆုမဆက်တွေ့မေးမြန်းခဲ့တာပါအခုဆက်ပြီးအမေရိကန်နိုင်ငံဆိုင်ရာသတင်းတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်အမေရိကန်တန်ယုံကိုအစ္စရေးနိုင်ငံတယ်လီဗစ်ကနေဂျေရုဆလမ်ကိုရွှေ့ပြောင်းခဲ့တာနဲ့ပတ်သက်ပြီးဒါဟာငြိမ်းချမ်းရေးအတွက်ရည်ရွယ်လှုပ်ဆောင်တာဖြစ်တယ်လို့အမေရိကန်နဲ့အစ္စရေးအစိုးရကအမှုန်းတင်ပြောဆိုနေချိန်မှာပဲဂါဇာဒေသမှာအစ္စရေးတပ်ဖွဲ့ဝင်တွေဟာပါလက်စတိုင်းဆန္ဒပြသူ90ထဲမှနည်းကိုတပ်ဖြတ်ခဲ့တယ်လို့နှိမ်နင်းမှုတွေအတွင်းယာနဲ့ချီတဲ့သူတွေလည်းဒဏ်ရာရခဲ့ကြပါတယ်ဇလာတီကာဟုတ်ပေးပို့ထားတဲ့ရင်ခါကိုကိုအောင်အောင်ကတင်ပြပေးပါလိမ့်မယ်ရှင်
။အစ္စရေးနိုင်ငံစတင်တည်ထောင်တဲ့ကာလကသူတို့ပိုင်နေရာတွေကနေထွက်ခွာလာတဲ့ဒုက္ခသည်တွေနေရဲ့ပြည်နယ်ရေးဂါဇာဒေသကပါလက်စတိုင်းတွေတလချော်စာဆန္ဒပြလာတာပါ။အစ္စရေးနိုင်ငံတည်ထောင်တာ190ပြည်မြောက်ချင်းနေနေဆုံးရှုံးခဲ့တဲ့ပါလက်စတိုင်းတွေအနေနဲ့သူတို့ပိုင်ဆိုင်ခွင့်တွေပြန်ရဖို့လိုလားနေချိန်မှာအမေရိကန်တန်ယုံဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖွင့်လှစ်တာဟာဆန္ဒပြသူတွေကိုပိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။အစ္စရေးဘက်ကတော့ဂါဇာနဲ့အစ္စရေးကြားကာယံထားတဲ့အတားအဆီးတွေကိုချိုးဖျက်ဝင်ရောက်ဖို့ကြိုးစားတာကိုရပ်ပြရမယ်လို့ဆိုရတယ်။အမေရိကန်သမ္မတအင်မီရိုကတော့အခုလိုတိုက်စုံမှုနဲ့ပတ်သက်ပြီးဟာမတ်စ်ခေါင်းဆောင်တွေကိုအပြစ်ဖို့ပါတယ်။အင်မီရိုပြောခွင့်ရတဲ့ဦးဖြစ်တဲ့ရတ်ရှားက
Hamas is intentional.
Hamas ကရွေးချက်ရှိရှိနဲ့တောက်ရှက်ရန်စတာဖြစ်ပြီးနိုင်ငံသားရေးဝန်ကြီးကလည်းအစ္စရေးမှာခုခံကာကွယ်ပိုင်ခွင့်ရှိတယ်လို့ပြောထားပါတယ်။ဒ
ဒါပေမဲ့လည်းအမေရိကန်တချို့ကတော့မင်းမီပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့ပြင်းပြင်းထန်ထန်အငြင်းခုန်ဖြစ်နေတဲ့ဂျေရုဆလင်ကိုဘာကြောင့်တန်ယုံရှိပြောင်းလာလဲဆိုပြီးတော့မေးခွန်းထုတ်နေပါတယ်။ဝါရှင်တန်မှာရှိတဲ့ Trump Hotel ရှိမှာဂျူးတချို့ဟာကျူးကျော်နေမီတင်ပိုက်တာကိုအဆုံးသတ်ဖို့နဲ့ပါလက်စတိုင်းတွေတန်းတူခွင့်ရရှိရေးဆန္ဒပြတောင်းဆိုကြပါတယ်။ဆန္ဒပြသူအီသန်မီလာက
Jerusalem is a deeply divided city.
Jerusalem ဟာသဘောထားနဲ့နဲ့ဆိုင်ဆိုင်ကွဲနေတဲ့မြို့ပါ။နေမြေကျူးကျော်တိမ့်ပိုက်မှုကြောင့်ဇာယံတန်ကျက်တွေနဲ့ပြင်းထန်နေတဲ့ဒီမြို့မှာပါလက်စတိုင်း 38,000 လောက်ဟာအစ္စရေးတွေရတဲ့အခြေခံအခွင့်အရေးတွေတောင်မရဘဲနေနေရတာပါ။
အမေရိကန်တန်ယုံအခုလိုရွှေ့ပြောင်းတာဟာနိုင်ငံတကာဥပဒေနဲ့ကုလလွန်ကျွန်ရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ဗြိတိန်နဲ့ပြင်သစ်တို့ကလည်းဝေဖန်ပါတယ်။ကုလအတွင်းမှုချုပ်ရဲ့ပြောခွင့်ရဖာဟန်ဟက်က
As you know the secretary general
အလုံးသိတဲ့အတိုင်းပါပဲသက်ဆိုင်သူတွေဆွေးနွေးပြီးဂျေရုဆလင်ရဲ့အနာဂတ်ကိုဆုံးဖြတ်ရမှာလို့အတွင်းမှုချုပ်ကယုံကြည်ထားတာပ
ါဂါဇာမှာဆန္ဒပြသူတွေကိုပြစ်ခတ်နှိမ်နင်းတာနဲ့ပတ်သက်လို့ကုလလူခွင့်ရေးအေဂျင်စီကလည်းပြစ်တင်ဝေဖန်ပါတယ်လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးရဲ့ပြောခွင့်ရရာဗီနာရှမ်ဒါဆန်နီက
The High Commissioner for Human Rights လူခွင့်ရေးချိုးဖောက်ခံရသူတွေအနေနဲ့တရားဥပဒေအရအကာအကွယ်ရရှိခွင့်နိုင်ငံတကာတိုင်ဝမ်အနေနဲ့ဆောင်ရွက်ဖို့လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးကတောင်းဆိုထားပါတယ်
အမေရိကန်ဟာဒေတာရီမတည်ငြိမ်ဖြစ်အောင်ဖန်တီးရဲလို့မဟာမိတ်နေတိုအဖွဲ့ဝင်တူရကီကလည်းဝေဖန်ပါတယ်တူရကီဝန်ကြီးချုပ်ဘင်နာလီယယ်ဂျီရမ်က
ဒူယာဘာရရှင်နဲ့ဘယ်လ်ဂျီဘာရရှင်နဲ့
ဒေတာရီနဲ့ကမ္ဘာတစ်လုံးမှာငြိမ်းချမ်းရေးအတွက်စီစဉ်ညှိနှိုင်းပေးသည်လို့အမေရိကန်ကပြောနေပေမဲ့အခုလိုသက်ပြတ်မှုမှာဒစိတပိုင်းပါဝင်ပတ်သက်နေတာကလုံးဝလက်ခံနိုင်စရာမရှိပါဘူ
းအစ္စရေးနဲ့ပါလက်စတိုင်းကြားတွေ့ဆုံဆွေးနွေးကြဖို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်ကလည်းတောင်းဆိုပါတယ
်
ဒီဆုံးဆွေးနွေးကြဖို့အားလုံးသိတဲ့အချိန်ရုရှားအနေနဲ့အချိန်ချင်းဂျောင်းဝင်ကမ်းလှမ်းခဲ့ပါတယ်။အခုလည်းဂျောင်းဝင်ဖြန့်ပြေးပြီးဖို့ထပ်ပြီးတော့ကမ်းလှမ်းမရစေ
။အမေရိကန်တန်ယုံအခုလိုရှိပြောင်းတာဟာအရှိအလေပိုင်းငင်းငယ်ရေးလုပ်ငန်းစဉ်ကိုဖျက်ဆီးတာဖြစ်တယ်လို့ပါလက်စတိုင်းသောဆောင်တွေကပြောကြားပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တာဖြစ်ပါရဲ့ရှင်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ကြီးထက်ကကြီးညာပေးပါမယ
်။အစ္စရေးတပ်ဖွဲ့တွေလက်ချက်နဲ့မနေ့တနင်္လာနေ့တုန်းကပါလက်စတိုင်း58ဦးသေဆုံးခဲ့ရတဲ့ကိစ္စကဆိုးဝါးလာတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုလိုက်ပြီးဒီကနေ့အင်္ဂါနေ့နဲ့အနာဂတ်မှာဖြစ်လာနိုင်တဲ့ကိစ္စတွေအပေါ်စိုးရိမ်နေတဲ့အကြောင်းလည်းပြောဆိုပါတယ်။အစ္စရေးနဲ့2004ခုနှစ်စစ်ပွဲနောက်ပိုင်းဂါဇာဒေသတွင်းနေဆက်ဖြတ်ကျော်အကြမ်းဖက်မှုတွေကြောင့်သေဆုံးရမှုအများဆုံးဖြစ်တဲ့မနေ့တနင်္လာနေ့ကအဓိကရုံးအတွင်းဆန္ဒပြသူ 2,900 ကျော်ဒဏ်ရာရခဲ့တယ်လို့လည်းပါလက်စတိုင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဂါဇာဒေသမှာလူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ရတဲ့အစ္စရေးနဲ့ပါလက်စတိုင်းတို့ကြား9နှစ်ကြာအတွင်းပြန့်ဖြစ်လာတဲ့တင်းမာမှုတွေကိုဆွေးနွေးဖို့ကုလသမဂ္ဂလွန်ခြုံရေးကောင်စီမှလည်းဒီကနေ့အရေးပေါ်အစည်းအဝေးကျင်းပဖို့ရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဖာရတ်ပြည်နယ်ရဲ့မြို့တော်မှာအပြင်းအထန်တိုက်ခိုက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့အတူပဲတာလီဘန်တွေကိုတိုက်ထုတ်လိုက်ပြီးလို့အာဖဂန်တပ်ဖွဲ့တွေကပြောဆိုလိုက်ပါတယ်။ဒီကနေ့အင်ကာနီအာယုံတက်ခင်အချိန်တာလီဘန်တို့ကမြောက်ပိုင်းကနေတိုက်ခိုက်ခဲ့ပြီးပြည်နယ်ဗဟို3ကီလိုမီတာအတွင်းကိုဝင်ရောက်လာပြီးတဲ့နောက်မှာတိုက်ခိုက်မှုတွေပြင်းထန်ခဲ့တာလို့လည်းအာဖဂန်အမျိုးသားစစ်တပ်တပ်မဟာနှစ်ရဲ့ပြောခွင့်ရကပြောဆိုထားပါတယ်။အမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေကြားဒီသတင်းပတ်ထဲဝါရှင်တန်မှာဒုတိယအကြော်ကုန်သွယ်ရေးဆွေးနွေးပွဲမတိုင်ခင်မှာပဲနှစ်ဖက်စလုံးတို့ကသဘောတူညီချက်တစ်ခုခုရယူဓမ္မဖို့လည်းအ ਨੇ စုံနှုံးနှစ်ဖက်ကြားပြည်လည်ရေးအတွက်ကြိုးစားလိုတဲ့ဆန္ဒရှိနေတယ်ဆိုတာကိုအရေးအမှတ်ပြောဆိုထားကြပါတယ်
။သတင်းချင်းချုပ်ကိုမတ်တန်ကြီးထက်ကပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ရှောင်ကန်ချန်းဖြစ်ပါတယ်။ဒီကနေ့ည9နာရီကနေ10နာရီထိတင်ဆက်မဲ့ VOA အစီအစဉ်မှာအမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာနဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ကြပါရဲ့ရှင်။တောတာရှင်များအားလုံးကျန်းမာရှင်လန်းကြပါစေ။ကျမမြသစင်အောင်ပါ။
This program has come to you from the Voice of America, Washington. From Washington, this is VOA.